ရခိုင်ပြည်နယ်ကနေအိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံကိုဆက်လွေတွေနဲ့ထွက်ပြေးကြတဲ့အဓိကအကြောင်းရင်းဟာဒုက္ခသည်စခန်းတွေမှာနေထိုင်ရတာအဆင်မပြေတာ၊သူတို့ရဲ့အနာဂတ်အတွက်ညှို့လင့်ချက်တွေကင်းမဲ့နေကြတာ၊ပညာရေးကျန်းမာရေးနဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေတာကြောင့်လို့မွတ်စလင်တွေကပြောကြပါတယ်။ဒါကြောင့်လွန်ခဲ့တဲ့2022ခုနှစ်ရခိုင်ပြည်နယ်မှာပြည်ပခန့်တွေဖြစ်ပြီးနောက်ပိုင်းကနေစလို့ထိုင်းနဲ့မလေးရှားနိုင်ငံတွေကိုလှိနှက်ထွက်ခွာတာတွေရှိနေခဲ့တာဖြစ်တယ်လို့လည်းပြောကြပါတယ်။စစ်တွေမြို့နယ်တဲချောင်းမွတ်စလင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ဥမမောင်စုကလက်ရှိနေရာမှာအကြက်တဲများစွာနဲ့ရင်ဆိုင်နေရတဲ့အတွက်ဖြစ်နိုင်ရင်သူလည်းမလေးရှားနိုင်ငံကိုအခြားလူတွေနဲ့အတူတောရောက်ချင်တယ်လို့ပြောပါတယ်
။ကျွန်တော်တို့ကျားဟာကိုနေရတဲ့ကိုနေခါကအဆုံပြေတယ်အလုံးပါလို့ရှိတယ်အခုလုံးကွာဟာကိုလို့လို့ရတယ်အခုကျားဟာဆုံမပြေဘူးအစားဟာလည်းပုံမမြဘူးကလေးပါတယ်ကြောင်းလည်းပုံမမထားနိုင်သူတို့ဝေးစားလည်းပုံမမြဘူးအဲ့ဒီကြောင့်နဲ့ဒီမှာတော့ဟောနိုင်ကြတော့ရင်စုပြီးကောင်းမဆိုလို့အဲ့ကြောင့်နဲ့တွားနေတယ်သူတို့ကလင်းချင်းကြောင်းအကောင့်ရှိရင်ဆိုရင်ကျွန်တော်လည်းတွားဖို့ဆန်လာရှိတယ်
။ရခိုင်ပြည်နယ်ဟာဘင်္ဂလားပင်လယ်နဲ့ထိစပ်တဲ့ဒေသဖြစ်တာကြောင့်အများဆုံးကလှိနှက်ထွက်ခွာကြပြီးလူနည်းစုကတော့ရခိုင်ရိုးမောက်ကိုကျော်ဖြတ်ပြီးကုန်းလမ်းကနေတဆင့်မော်တော်ကားတွေနဲ့ထွက်ခွာကြပါတယ်။လှိနှက်ထွက်ခွာသူတွေနဲ့ပတ်သက်ပြီးလန်ခီးမှာဆက်လီချွံ့ယွမှုကြောင့်ကမ်းနားကိုရောက်လာတဲ့ဆက်လီတချို့ကိုသာမြမအာနာပိုင်တွေကတခါတည်းရန်ဖမ်းဆီးရမိတတ်ပြီးမော်တော်ကားနဲ့တဆင့်ကုန်းလမ်းကနေထွက်ခွာသူတွေကိုတော့ MCCA ဂိတ်မှာမကြာခဏဆိုသလိုဖမ်းဆီးရမိတတ်ပါတယ်။လွန်ခဲ့တဲ့နှစ်များစွာကပင်အဲ့ဒါလိုဖမ်းဆီးရမိသူတိုင်းကိုမြန်မာအာဏာပိုင်တွေကသူတို့ရဲ့မူလနေရာတွေစီကိုပြန်လည်ပို့ဆောင်လေးရှိပေမဲ့နောက်ထပ်ထွက်ခွာတာတွေမလုပ်ရအောင်ဆုံးရှုံးနေတဲ့သူတို့ရဲ့အခွင့်အရေးတွေကိုဖြည့်ရှင်းပေးတာမျိုးမတွေ့ရပါဘူး။ဒါကြောင့်နေရက်ကိုပြန်လည်ပို့ဆောင်ခံရတဲ့သူတွေအနေနဲ့နောက်ထပ်တစ်ဖန်ထွက်ခွာဖို့ကြိုးပမ်းလှုပ်ဆောင်တာတွေရှိလာတယ်လို့စစ်တွေမြို့နယ်မှာနေထိုင်တဲ့မွတ်စလင်ခေါင်းဆောင်တွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတဲချောင်းဒုက္ခသည်စခန်းကော်မတီဝင်တဦးကအခုလိုပြောပါတယ်
။ထွက်ပြီးတဲ့လမ်းကြောင်းကတော့ဒီလိုအပ်တဲ့ပြဿနာကိုဖြေရှင်းလို့မပေးဘူးဆိုရင်ဒီလူတွေဒီနေရာမှာလှုပ်ရှားကင်စားအတည်တကြမရှိဘူးလွယ်လွယ်မှုမရှိဆိုရင်ဒါကတော့လမ်းကြောင်းပိတ်မှာတော့တိတ်မထင်ပါဘူးဒီတိုင်းထွက်နေကြမှာပဲဘလောက်ပဲပိတ်ဆို့ပေါ့ဒါခိုးကြည့်ခိုးကြောင်နဲ့ထွက်နေကြမှာပဲ
ရန်ကုန်တိုင်းဒေသကြီးကြောက်တဲ့မြို့နယ်မှာတွေ့ရှိခဲ့တဲ့လေစီတောက်ခတဲ့မွတ်စလင်တွေကိုအစိုးရရဲ့အစီအစဉ်နဲ့ဒီနေ့စစ်တွေမြို့နယ်ကိုပြန်လည်ရောက်ရှိလာကြပြီးသူတို့ရဲ့မူလဒုက္ခသည်စခန်းတွေစီကိုပို့ဆောင်ပေးနေပါတယ်။ဒုက္ခသည်တွေကိုစီစစ်ရမှာပါဝင်တဲ့အစိုးရအရာရှိတချို့ကို RFA ကဆက်သွယ်မေးမြန်းရမှာတော့နေရာပြန်ဒုက္ခသည်တွေကိုနောက်ထပ်ထွက်ခွာမှုတွေမလုပ်ရအောင်အစိုးရဘက်ကတစုံတရာအာမခံချက်ပေးရတယ်မရှိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကလေစီတောက်ခတဲ့အရေးနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်နေသလဲဆိုတာသိရှိနိုင်ဖို့အစိုးရတာဝန်ရှိသူတွေကို RFA ကဆက်သွယ်မေးမြန်းခဲ့ပြီးမှလည်းလက်ခံဖြေကြားခြင်းမရှိကြပါဘူး။တက်ခဲ့ပြင်ခြေရွာမှာနေထိုင်တဲ့လူခွေရေလှူရှားသူမွတ်စလင်ခေါင်းဆောင်တဦးဖြစ်တဲ့ဦးကျော်လာအောင်ကလွတ်လပ်စွာသွားလာခွင့်တွေကိုအစိုးရဘက်ကထိထိရရမဆောင်ရွက်တာဟာစိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်
။လွတ်လပ်စွာသွားလာခွင့်ကိုအခုထိအစိုးရကမကင်တွေပေးနဲ့အဲ့လိုကျွန်တော်ကိုထားမယ်ဆိုရင်ကျွန်တော်ဤမိသားစုဘဝကျွန်တော်သားသမီးဘဝကတော်တော်ဆိုရင်ရတယ်အဲ့ဒါကြောင့်လွတ်လပ်စွာသွားလာခွင့်ကဆိုရရင်အနေနဲ့ထိထိရောက်ရောက်ဂိုင်ပြီးတော့ဖြည့်ရှင်းပေးရင်ကျွန်တော်ကတော့ကောင်းမယ်လို့ယူဆပါတယ
်ကိုဖီယာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကရခိုင်ပြည်နယ်ကပြဿနာကိုဖြည့်ရှင်းမှုအချက်88ချက်နဲ့အကြံပြုခဲ့ပါတယ်အစိုးရကတော့အဲ့ဒီအထက်က81ချက်ကိုအကောင့်ထဲပေါ်ထားပြီလို့ပြောဆိုပေမဲ့မွတ်စလင်ခေါင်းဆောင်တွေဘက်ကတော့အစိုးရရဲ့အကောင့်ထဲပေါ်မှုဟာတိသာတင်ရှားတဲ့အချက်တွေကိုမတွေ့ရဘူးလို့ပြောကြပါဗျာအထူးသဖြင့်လွတ်လပ်စွာသွားလာခွင့်နိုင်ငံသားဖြစ်ခွင့်ထုတ်ကတဲ့စကားတွေကိုပိတ်သိမ်းပြီးပြန်လည်နေရာချထားရေးကျန်းမာရေးပညာရေးနဲ့အခြားအခြေခံရပိုင်ခွင့်တွေဟာဘာမှထူးခြားတာမတွေ့ရဘူးလို့ပြောကြပါဗျာ UKH မြန်မာရဲ့အကြီးအကဲဒေါက်တာဂေးမာဇတီကတော့ကိုဖီအန်နန်ကော်မရှင်အစည်းအဝေးစာပါအချက်လက်တွေကိုအကောင့်ထဲပုံမဲဆိုရင်တော့လက်ရှိရင်ဆိုင်နေတဲ့ပြဿနာတွေကိုဖြစ်ရှင်းနိုင်မှာဖြစ်တယ်လို့မြင်ပါတယ
် The Kofi Annan report talks about four different crises that's happening in the Kine.
ကိုဖီအန်နန် Commission စီရင်ခံစာထဲမှာလည်းဖော်ပြထားပါတယ်။အဓိကမတူကွဲပြားတဲ့ပြဿနာ၄ချက်ပါရှိပါတယ်။အဲ့ဒါကတော့လူခွင့်ရေးပိုင်းပြဿနာ၊လူသားချင်းစာနာမှုပြဿနာ၊လုံခြုံမှုပြဿနာ၊ဖွံ့ဖြိုးတိုးတက်မှုပြဿနာတွေကိုတစ်ချိန်တည်းတစ်ပြိုင်နက်တည်းဖြစ်ရှင်းနိုင်မယ်ဆိုရင်တော့အခြေအနေတွေကောင်းမွန်လာမှာဖြစ်ပါတယ်။ဒါတွေကိုတစ်ပြိုင်နက်တည်းအကောင့်ထဲပေါ်ဖို့လိုပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်
။ Kine ထွက်ပြေးကြတဲ့မွတ်စလင်အများစုဟာဒုက္ခသည်စခန်းမှာနေထိုင်ကြသူတွေဖြစ်တယ်လို့သိရပါတယ်။အစိုးရအနေနဲ့မော်တော်ကားလှိနှက်ထွက်ခွာသူတွေကို မူလနေရာတွေစီပြန်လည်ပို့ဆောင်တာဟာပြဿနာကိုထိရောက်တဲ့ဖြေရှင်းနည်းမဟုတ်ဘူးလို့ဒေသခံတွေကထောက်ပြကြပါတယ်။သူတို့ရဲ့အခြေခံရပိုင်ခွင့်တွေအတွက်အလေးထားဖြေရှင်းတာမျိုးမရှိတဲ့၍အခုလိုထွက်ခွာမှုတွေကတော့ဆက်လက်ရှိနေဦးမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ။